ကျမကဆုမမရှင်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ကုညီလုံးဆောင်ပေးနေသူတွေကဘလို့ပန်ကြားကြသလဲဆိုတာပြောပြပေးချင်ပါတယ်။ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်ရဲစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာနှစ်ချီလာပေမဲ့အခုချိန်ထိစည်ရဲတင်းမာနေဆဲဖြစ်ပြီးလက်တလုံးမှာကိုရခိုင်ပြည်နယ်ရသေးတော်မြို့နယ်တဲ့တပ်စစ်ကြောင်းတွေကနယ်မြေရှင်းလင်းရေးလုပ်မှာဖြစ်လို့ကျေးရွာတွေထဲမှာမနေဘဲခိတ္တရှောင်တိတ်နေကြဖို့ရခိုင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကရက်ွက်ကျေးရွာအုပ်ချုပ်ရေးမှုတွေကိုအကြောင်းကြားထားပြီးတဲ့နောက်မှာဒေသခံပြည်သူထောင်နဲ့ချီတိတ်လျှောက်ထွက်ပြေးနေကြရပါတယ်။အခုချိန်ထိရသေးတော်မြို့နယ်ကြောက်တန်းကျေးရွာအုပ်စုကျေးရွာပေါင်း43ရွာကရွာသူရွာသားတွေတိတ်လျှောက်ထွက်ပြေးလာနေကြပြီးသူတို့လိုအပ်ချက်တွေကိုလိုက်လံကူညီပေးနေတဲ့ရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကအခြေအနေကိုပြောပြပါတယ်
။ဟိုတိုက်ပွဲဖြစ်တဲ့နေရာကတော့တော်တော်များများထွက်ပြေးလာတာတွေကိုတွေးနေရပါတယ်။ဥပမာနင်းဆက်ရာကျေးရွာတွေကိုပြေးကြတယ်နောက်တစ်ခါရသေးတော်မြို့ကိုပြေးကြတယ်အကုန်လုံးလိုပဲရောတိုင်းလိုပဲပေါ့နော်သူတို့ထွက်ပြေးလာကြတာကိုတွေးရပါတယ်။ခုဆိုရင်ဒုက္ခတွေအများကြီးကိုကြုံတွေ့နေရတာတွေးရပါတယ်။ဒီတရားဝင်ထုတ်ပြန်ထားတဲ့စာမှာဒီပြည်သူတွေကကျေးရွာသူကျေးရွာသားတွေကဒေသခံတွေကထွက်ပြေးလာမယ်ဆိုတာလည်းသူတို့ကြိုတင်သိပြီးသားပါ။အဲ့ဒါကြောင့်သူတို့ရဲ့တော်ရေးလာရေးစာဝတ်နေရေးလုံခြုံရေးကိုလည်းအစိုးရတရားအနေနဲ့တာဝန်ယူသင့်တယ်လို့ကျွန်မပြောချင်ပါတယ်။
လက်တလုံးမှာရသေးတော်မျိုးနဲ့တွင်တိတ်လျှောက်ထွက်ပြေးလာတဲ့သူတွေနောက်ရွာတွေထဲမှာတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေပိတ်မိနေတဲ့သူတွေကိုသွားရောက်ခေါ်ဆောင်နိုင်အောင်ကူညီကယ်ဆယ်ရေးအဖွဲ့တွေကဝိုင်းဝန်းကြိုးပမ်းနေကြတယ်လို့အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထေးကပြောပြပါတယ
်။လောလောဆယ်အဲ့ဒီကျင်သာဆိုတဲ့မင်းဆိုးခံရတဲ့ရွာမှာရောက်30လောက်ပိတ်မိနေခဲ့တယ်ဆိုတော့အဲ့ဒီဒေသခံတွေကလည်းတောင်းကြလို့ကျွန်တော်ဒီရသေးတော်မှာမေယူဒေသဖွံ့ဖြိုးရေးဖွဲ့ဆိုတာရှိတယ်။အဲ့ဒီမေယူဒေသဖွံ့ဖြိုးရေးအဖွဲ့ကနေပြီးတော့ဥဆောင်ပြီးတော့တောပြီးတော့အကူအညီပေးပြီးတော့အဲ့လူတွေကိုကယ်ထုတ်နေတယ်ဒီနေ့မနေ့ပေါ်ကြတယ်အဲ့ဒါအမှန်တကယ်အဲ့မှာမနေနိုင်နိုင်ဘူးဆိုနေနိုင်တဲ့နေရာတွေကိုအစီအစဉ်ပေးရမယ်ဆိုတဲ့ဟာလူဝေဖန်ကြတာပေါ့နော်ဦးကဆဲချင်းထေခန့်တယ်ဆဲချင်းဝင်တိုက်တယ်အဓိကအခဲကတော့နေရေးပေါ့နော်လောလောဆယ်တူတူအဖြစ်သလိုရတဲ့နေရာမှာနေရတဲ့အခြေအနေမျိုးဖြစ်နေတယ်ဦးရှင်ကမိုးကလည်းတအားယောနေတယ်ဒီရခိုင်မှာ
ရခိုင်ပြည်နယ်အတွင်းမှာစစ်မီးတွေငြိမ့်နိုင်မှုအလားအလာမျှော်လင့်ချက်နိုင်ငံရေးနှီးလန့်တွေနဲ့ဖြည့်ရှင်းနိုင်မှာမလားဆိုတဲ့အပေါ်မှာရခိုင်မျိုးသားကောင်စီရဲ့တွေ့မှုဥထုံးစော်ကအခုလိုသုံးသပ်ပါတယ်
။အခုရသေးတော်မျိုးနယ်မှာရခိုင်ပြည်နယ်စိုးရရဲ့နေလုံဝန်ကြီးကနေပြီးတော့ပါစာထုတ်တဲ့ကိစ္စကတော့သူတို့ကျူးလွန်တဲ့ဖြက်လေးဖြက်မဟာပြူဟာစီမံကိန်းအောက်ကလူခွင့်ရေးရှုတ်ဖောက်မှုတွေစိတ်ရာဇဝတ်မှုတွေနော်လူသားဖြစ်တည်မှုကိုချိန်ချောက်နေတဲ့ရာဇဝတ်မှုတွေကိုဒီအကာအကွယ်ယူလိုတဲ့သဘောနဲ့လုပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။နောက်ပြီးတော့2008ခုနှစ်စည်းပုံအခြေခံဥပဒေကိုသူကကာကွယ်ရတယ်ဆိုတော့အခြေခံအောက်မှာသူလုတာဖြစ်တယ်နော်ဒီနေ့ဘာကြောင့်ဖြစ်ဖြစ်လဲဆိုတော့အကြောင်းအခြေခံကတော့ရိုးရိုးချင်းချင်းလေးပါပဲဒီငိမ့်ချတဲ့နီးနဲ့အဖြစ်ချလိုတဲ့အခါမှာနော်ဓာတ်တူယူတူဂုံတိတ်ခါရှိမှုလို့ပုံမှာအခြေခံပြီးတော့မှလုတာမဟုတ်တဲ့အတွက်ဒီလိုမျိုးဘေးထွက်ဆိုးကျိုးတွေဖြစ်လာတယ်ပေါ့နော်လက်နက်ကင်တော်လည်းအဖွဲ့အစည်းတွေကိုဒီတက်ပရောကဓာတ်တူယူတူဂုံတိတ်ခါရှိစွာနဲ့နော်ဆက်ဆံတဲ့အပြုမူတဲ့အပြုမူမျိုးမလုတ်တဲ့အတွက်ဒီနေ့စစ်ပွဲတန်တရားမှာကျွန်တော်တို့လည်နေရတယ်ဒီတက်ပရောရဲ့နော်နိုင်ငံရေးစံတာတကယ်ရှိတယ်ဆိုလို့ရှိရင်ဒီပြဿနာကနေပြီးတော့မှနေချင်းညချင်းဖြည့်ရှင်းလို့ရတဲ့ပြဿနာလို့မြင်ပါတယ
်။ရခိုင်ပြည်နယ်တွင်းကစည်ရေးပြဿနာတွေကိုလွှတ်တော်ကနေတစ်စီဖြည့်ရှင်းနိုင်အောင်လွှတ်တော်ကိုယ်စားလှယ်ဒီဘက်ကလည်းစူးစမ်းသွားမယ်လို့ရခိုင်အမတ်ဒေါခင်စောဝေကပြောပါတယ်
။အခုကျွန်မတို့လွှတ်တော်တက်တဲ့မှာလည်းအရေးကြုံလာတယ်ဆိုရင်တော့ကျွန်မတို့ရခိုင်မျိုးသားပါတီအနေနဲ့ရောလွှတ်တော်အနေနဲ့ရောကျွန်မတို့ကိုယ်စားလှယ်အနေနဲ့ရောဟိုသူတို့ဘောဘလို့ကူညီရမလဲဆိုတာကိုတော့ကျွန်မတို့စီစဉ်ချဖို့တော့ကျွန်မတို့ရှိပါတယ်ရှင်။နောက်တစ်ချက်ကလည်းဟိုဒီစာထုတ်တဲ့အပေါ်ကိုကျမတို့ကတော့တော်တော်လေးစိတ်မကောင်းဖြစ်မိနေ။အဲ့တဲ့ကြောင့်ကျမတို့ကတော့ဒီပြည်သူနဲ့ထပ်တူခံစားနေရပါတယ်။အဲ့တဲ့ကြောင့်ကျမတို့လွတ်တော်ကိုယ်စားလှယ်အနေနဲ့ညီငယ်ကိုအမြန်ဆုတ်လုပ်ကြပါ၊တိုက်ပွဲတွေကိုဟိုရက်ဆိုင်ပေးပါ။အခုအချိန်ဒီ COVID-19 ရောဂါလည်းဖြစ်နေပါတယ်။အဲနောက်တစ်ခါရွေးကောက်ပွဲလည်းနင်းနေပြီဖြစ်တဲ့အတွက်နော်။ဒါတွေကိုနှစ်ဦးနှစ်ဖက်ကပေါ့နော်။တွေးဆုံညီနိုင်အဖြစ်တစ်ခုရှားပြီးတော့နော်ညီချင်းရဲ့ဖက်ကိုဥတည်ပြီးပေါ်ဖို့အတွက်တော့ကျမအနေနဲ့ဒီနေရာနဲ့တိုက်တွန်းပြီးပြောချလိုပါရှင
့်ရခိုင်ပြည်နယ်အတွင်းစစ်ဖြစ်နေတဲ့မြို့နယ်တွေမှာဇွန်လဆော်ပိုင်းအထိစစ်ရှောင်ပြည်သူပေါင်း36,400ကျော်အထိရှိခဲ့သလိုလက်တလော့အေအေနဲ့မြန်မာစိုးရတပ်တို့ကြားတိုက်ပွဲတွေအပြင်နေချားဆောင်ရဲစခန်းတွေကိုတိုက်ခိုက်တာတွေလည်းရှိထားပါတယ်အခုချိန်ထိကတော့ရခိုင်ပြည်နယ်မြောက်ပိုင်းလက်နက်ကိုင်ပြည်ပခါတွေအရှိန်ရော့သွားမဲ့အရေးလက္ခဏာတော့မတွေ့ရသေးပါဘူးရှင်ကျွန်မဆုမမ